တော်တာရှင်များခင်ဗျာဒီသတင်းပါအတွက်ဒီပွားရေးကဏ္ဍမှာအဓိကပြင်ပြလို့တဲ့အရေးကြီးသတင်းနှစ်ပုဒ်ကတော့ဤကဲ့တဲ့လူတို့နေ့ကစင်ကာပူနဲ့အိန္ဒိယနိုင်ငံတို့လက်မှတ်ရေးထိုးခဲ့ကြတဲ့သမိုင်းဝင်နှစ်နိုင်ငံစီးပွားရေးသဘောတူညီချက်စာချုပ်အကြောင်းနဲ့ရှေ့သတင်းပါမှာကျင်းပဖို့စီစဉ်ထားတဲ့ကမ္ဘာစက်မှုထွန်းကားပြီးအင်အားကြီး G8 ရှစ်နိုင်ငံရဲ့နောက်ဆောင်များရဲ့စိတ်သိနီလာခံအကျိုးသုံးသပ်ချက်ပဲဖြစ်ပါလေ။ကမ္ဘာစီးပွားရေးသတင်းလောကမှာမကြုံစဘူးထူးခြားလာတဲ့အိန္ဒိယနိုင်ငံနဲ့စင်ကာပူနိုင်ငံတို့ရဲ့သမိုင်းဝင်စီးပွားရေးသဘောတူညီချက်အကြောင်းကိုဒေါခင်ပြူဝေကကြောပြပေးပါလားခင်ဗျာ
။ဟုတ်ကဲ့ရှင်။ဒီသမိုင်းဝင်နိုင်ငံသဘောတူစီးပွားရေးစာချုပ်ကိုပြီးခဲ့တဲ့ပုတ်ထူးနေ့ကမှ New Delhi မြို့တော်မှာစင်ကာပူဝန်ကြီးချုပ် Lee Hsien Loong နဲ့အိန္ဒိယဝန်ကြီးချုပ် Manmohan Singh တို့လက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါလေ။အိန္ဒိယဝန်ကြီးချုပ်ကဒီစာချုပ်ဟာနှစ်နိုင်ငံကြားပုံစံရင်းနဲ့ယင်းနှိမ့်နမှုကိုတဟုန်တို့ခုန်တက်သွားအောင်ဆန်းဆောင်နိုင်မှုကိုပေးလိမ့်မယ်လို့ The Straits Times သတင်းစာကိုပြောပြပါလေ။စင်ကာပူဝန်ကြီးချုပ်ကတော့အိန္ဒိယနိုင်ငံဟာသမိုင်းမှာအကြီးဆုံးပြောင်းလဲမှုတစ်ရပ်ကိုဆောင်ရွက်နေတဲ့အကြောင်းမစ္စတာဆင်ဟာသူဗန်နိုင်ဝင်ကြီးဖြစ်လာတဲ့1992ခုနှစ်နောက်ပိုင်းကစပြီးအိန္ဒိယမှာအရင်ကရှိခဲ့တဲ့ဘျူရိုကရေစီထိန်းချုပ်မှုရန်ညားတွေကိုစတင်ဖယ်ရှားလိုက်ပြီးအိန္ဒိယနိုင်ငံကိုကမ္ဘာဈေးကွက်အတွက်တကားဖွင့်ပေးလိုက်ကြောင်းဒါကြောင့်စင်ကာပူဟာအိန္ဒိယနဲ့လက်တွဲဖို့ထူးတလည်စိတ်ဝင်စားနေကြောင်းဖြင့်အိန္ဒိယရဲ့စီးပွားရေးစနစ်ကိုဂုဏ်ပြုပြောဆိုလိုက်ပါတယ်
။ဒီစာချုပ်ကစင်ကာပူနိုင်ငံအတွက်ဘယ်လိုအကျိုးကျေးဇူးများကိုပြုနိုင်ပါသလဲ။အဒီအတွက်အိန္ဒိယကတော့ဘယ်လိုများအကျိုးဆက်ဒီကိုခံစားခွင့်ရှိသလဲဆိုတာကိုလည်းသိပြစီလားခင်ဗျာ။
ဟုတ်ကဲ့ရှင်။အောက်ကလတည့်ရနေ့မှာစာချုပ်ရဲ့အာဏာတက်တန်းစတင်ကြည့်ပါလိမ့်မယ်။အဲ့ဒီအချိန်ကစပြီးစင်ကာပူကအိန္ဒိယကိုတင်ပို့တဲ့ကုန်ပစ္စည်းတွေပေါ်အိန္ဒိယဟာအခွန်တုပ်စည်းကြပ်မှုကိုတဖြည်းဖြည်းချင်းလျှော့ချပေးမှာဖြစ်ပြီးလာမယ့်၅နှစ်တွင်လုံးဝစည်းကြပ်မှုကိုပြုချင်တောင်းမှပြုတော်မယ်လို့ကြည့်ရပါတယ်။ဒါ့အပြင်စင်ကာပူဘဏ်တွေအိန္ဒိယမှာလာရောက်ရင်းနှီးမြှုပ်နှံမှုကိုအားပေးတဲ့အနေနဲ့အိန္ဒိယရဲ့ဘဏ်လုပ်ငန်းတင်းကြပ်မှုလျှော့ချရေးအစီအစဉ်အရစင်ကာပူခြေစိုက်ကုမ္ပဏီတွေပေါ်အမျက်ခွန်တက်တာမှုအထူးအခွင့်အရေးတွေပေးမယ်အပြင်ယင်းနည်းမြုပ်နှံမှုကိုလည်းအကာအကွယ်ပေးမယ်ပုံပြီးမြုပ်နှံလာအောင်လည်းမလုံးတွေပေးအောင်မယ်ဆိုကြည့်ရပါတယ
်ဒီလိုအာရှနှစ်နိုင်ငံကစီးပွားရေးကိုအသွင်တစ်မျိုးနဲ့တိုးတက်အောင်ဆောင်ကျဉ်းနေချိန်မှာကမ္ဘာစက်မှုထွန်းကားပြည်အင်အားကြီး G8 ခေါ်တဲ့ရှစ်နိုင်ငံကခေါင်းဆောင်တွေဟာရှေ့သတင်းပတ်မှာစကော့တလန်ပြည်နယ်Glen Eagles မြို့မှာနှစ်ရက်ကြာထိပ်သီးညီလာခံတရားကျင်းပဖို့စိုင်းပြင်းနေတဲ့အကြောင်းကိုလည်းဆက်လက်တင်ပြလိုပါပဲ။ဒီထိပ်သီးညီလာခံကြီးရဲ့အဓိကရည်ရွယ်ချက်ကတော့ကမ္ဘာပတ်ဝန်းကျင်ကိုထိမ့်သိမ်းပေးဖို့နဲ့အာဖရိကမှာရှိတဲ့ကမ္ဘာအစင်းရဲဆုံးနိုင်ငံတွေကိုဆင်းရဲတွင်းကပြန်ပြီးလွတ်မြောက်ဖို့ရန်အတွက်အထောက်အကူပေးဖို့ပဲဖြစ်ပါလေ။ဒီထိပ်သီးညီလာခံနဲ့ပတ်သက်ပြီးအမေရိကန်သမ္မတဘုရှ်က
လာမယ့်စက်မှုရှင်းနိုင်ငံထိပ်သီးဆွေးနွေးပွဲမှာအီရတ်နိုင်ငံအရေးတဘာဝပတ်ဝန်းကျင်ရေးရာနဲ့အရှိအလယ်ပိုင်းကိစ္စတွေအပြင်ဥရောပနိုင်ငံများအဖွဲ့ EU နဲ့ပတ်သက်တဲ့ကိစ္စတွေကိုလည်းဆွေးနွေးမယ်လို့သမ္မတဘုရှ်ကပြောပါတယ်။ဥရောပတိုက်ရဲ့ငြိမ်းချမ်းမှုလွတ်လပ်မှုနဲ့တိုးတက်မှုတွေကိုအမေရိကန်ပြည်ထောင်စုကမြင်တွေ့လိုပါတယ်လို့သမ္မတဘုရှ်ကပြောပါတယ်
။အာဖရိကမှာရှိတဲ့အစင်းရဲဆုံးနိုင်ငံတွေကိုအမေရိကန်ပြည်ထောင်စုကအထောက်အကူတစ်ဆတိုးပေးမယ်လို့ကတိပေးပါတယ်။Tamra Bushka.
Next week at the G8, I'll urge developed countries and private foundations to join in a broad, aggressive campaign to cut the mortality rate for malaria across Africa in half.
American ပြည်ထောင်စုရဲ့ကူညီထောက်ပံ့ငွေကိုငှက်ဖျားရောဂါတိုက်ဖျက်ရေးအတွက်အဓိကအထားသုံးဆွဲဖို့ညှိနှိုင်းချက်ထားပါတယ်။ American ပြည်ထောင်စုကထောက်ပံ့ကူညီမဲ့လူထုကျန်းမာရေးအစီအစဉ်တွေကြောင့်အာဖရိကတိုင်းမှာငှက်ဖျားရောဂါကြောင့်သေဆုံးရတဲ့လူဦးရေကိုထက်ဝက်လျှော့ချနိုင်ဖို့ညှိနှိုင်းထားကြောင်း Tamra Bushka ပြောပါတယ်။အာဖရိကတိုင်းမှာငှက်ဖျားရောဂါကြောင့်နှစ်စဉ်လူသန်းကျော်သေဆုံးနေရပြီးခလေးတငယ်အများအပြားပါဝင်ပါတယ်
။သမရဘုရားပဲ
First overcoming extreme poverty requires partnership not paternalism.
အလွန်တရာဆင်းရဲမွဲတေမှုကိုပပျောက်အောင်ဆောင်ရွက်မယ်ဆိုရင်လက်တွဲလုပ်ကိုင်မှုပဲလိုပါတယ်။အပေါ်ကနေလက်ဝကြီးအုပ်ပြီးအမိန်ပေးတာမျိုးမဟုတ်ပါဘူးလို့သမရဘုရားကပြောကြားသွားခြင်းဖြစ်ပါတယ်။ဒီထိပ်သီးညီလာခံမှာအဓိကကြုံရမယ်စိန်ခေါ်မှုတွေလည်းရှိနေပါသေးတယ်။အဲဒါကတော့ပတ်ဝန်းကျင်ညဉ့်ညမ်းမှုရာသီဥတုပြောင်းလဲမှုတို့နဲ့ပတ်သက်ပြီးဆွေးနွေးကြရမှာ G8 ခေါင်းဆောင်တွေနဲ့အမေရိကန်ပြည်ထောင်စုတို့ထိတ်တိုက်ကြွေးပူရှိနေပါသေးတယ်။အမေရိကန်ပြည်ထောင်စုဟာအခုလောလောဆယ်မှာကမ္ဘာပေါ်မှာဖန်လုံအိမ်ဓာတ်ငွေကိုအများဆုံးထုတ်လုပ်တဲ့နိုင်ငံဖြစ်နေပါသေးတယ်။ဒါကြောင့် G8 ခေါင်းဆောင်များကအမေရိကန်ပြည်ထောင်စုရဲ့ပါဝင်ပတ်သက်မှု ဒီကိစ္စဟာထိတ်သိညီလာကမှာအဖြစ်မထွက်ဖဲလက်ခဲတင်လင်းတဲ့ကြံရင့်မဲ့အလားအလာရှိတယ်လို့ပဝင်ရင်လေးလာရေးအကဲခတ်သမားများကဝေဖန်နေတဲ့အကြောင်းကိုတင်ပြရင်းဒီသတင်းပါအတွက်စီးပွားရေးကဏ္ဍကိုဒီမှာတွင်ညနာပြည့်ကျူ